မျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ဦးဆောင်ပြီးတော့အမိုက်ကောက်လှုပ်ရှားတဲ့လှုပ်ရှားမှုဟာအစိုးရဖြစ်အာဏာရလာတော့မဲ့ပါတီတရအနေနဲ့နိုင်ငံရဲ့ကောင်းကျိုးအတွက်လူထုရဲ့တတားတဲ့ဆောင်ရွက်နိုင်တယ်ဆိုတဲ့ဆံမနမူနာအလေးအထကိုထူထောင်တာဖြစ်တယ်လို့NLD ပါတီရဲ့နိုင်ငံကြီးဖြစ်တဲ့သူရဦးတင်ဦးကပြောဆိုသွားပါတယ်။ဒီလှုပ်ရှားမှုကလူလူထဲမှာရောဘလောက်ထိတက်ရောက်မှုတွေရှိနေပါသလဲ။အခက်အခဲတွေကရောဘာတွေရှိတယ်ဆိုတာကိုမတ်အင်ဂျင်နီယာကစူးစီးတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
။ဒီဇင်ဘာလ23ရက်နေ့မနေ့အစောပိုင်းကစပြီး NLD ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ဟာရန်ကုန်တိုင်းကော်မူးမြို့နယ်ဆေးရုံဈေးနဲ့မြစ်ကမ်းတစ်လျှောက်မှာဒေါခင်ကြီးဖောင်ဒေးရှင်းကအကြောင်းသူအကြောင်းသားတွေပါတီလွှတ်တော်အမတ်တွေဒေသခံပြည်သူတွေနဲ့အတူအမိုက်ကောက်ခဲ့ပါတယ်။ဒီလှုပ်ရှားမှုမှာကော်မူးမြို့နယ်မိသက်တပ်ဖွဲ့ဝင်တွေစီပင်ဝန်ထမ်းတွေလည်းပါဝင်ကူညီခဲ့ကြတာပါ။နိုဝင်ဘာလရွေးကောက်ပွဲမှာလူထုကတခဲနဲ့ဆန္ဒမဲပေးထောက်ခံခဲ့တဲ့ NLD ပါတီအနေနဲ့နိုင်ငံအကျိုးအတွက်ပြည်သူတွေနဲ့တသားရေးဆောင်ရွက်တယ်ဆိုတာပြသဖို့အတွက်အခုလိုအမိုက်ကောက်လှုပ်ရှားမှုကိုစတင်ခဲ့တာဖြစ်တယ်လို့ NLD နိုင်ငံကြီးဦးတင်ဦးက VOA ကိုပြောပါတယ
်။လူထုနဲ့ပတ်သက်တဖားတဲ့အကြမ်းတော်ကားတွေနဲ့ပတ်သက်လို့ဆိုင်လည်းပဲဒီပေါင်းနဲ့ဒီစည်းရဲတည်းတည်းနဲ့ပတ်သက်လို့တင်းကြီးမျိုးထဲဖြစ်နိုင်တဲ့ဆိုတဲ့ပင်ကိတအစပြုလုံရဆောင်ရတာမျိုးဖြစ်တယ်အစကတော့အခွင့်အရေးကစလုပ်တဲ့တွေ့တဲ့ဘောပေါ့ဗျာအမိုက်ကောက်တယ်ဆိုရတော့လည်းနိုင်ငံတစ်ခုလုံးအတွက်နောက်ကောင်းကျိုးဝိုင်းပြီးလုပ်ကြတော့မယ်ဟေးဆိုရင်တပြည်လုံးထွက်ပြီးလုပ်ကြရအောင်ဆိုတဲ့သဘောထားလေးကိုတော့ဆောင်သွားတဲ့ဟာလို့အမှန်လင်းတဲ့သဘောတက်ရောက်တယ်လို့ကျွန်တော်ကတော့ယုံကြည်ပါတယ်ခင်ဗျာ
တိကျတဲ့သတင်းပတ်တွေတုန်းကပါတီအနိုင်ရလွတ်တော်ကိုယ်စားလှယ်တွေနဲ့တွေ့ဆုံရမှာမိမိတို့ရဲ့သက်ဆိုင်ရာမဲဆန္ဒနယ်မြေတွေတန်ရှင်းတာယာရေးကိုတာဝန်ယူကြရမှာဖြစ်ပြီးပထမဆုံးအနေနဲ့ကို့မဲဆန္ဒနယ်မြေအလိုက်အမိုက်ကောက်ကြဖို့ဒေါအောင်ဆန်းစုကြည်ညွှန်ကြားခဲ့ပြီးတဲ့နောက်တနိုင်ငံလုံးအနှံ့အမိုက်ကောက်လှုပ်ရှားမှုတွေကိုစတင်ခဲ့တာဖြစ်ပါတယ်။အခုလို NLD ဦးဆောင်တဲ့လှုပ်ရှားမှုဟာလူထုကြားမှာဘလို့တက်ရောက်မှုရှိတယ်လဲဆိုတာကိုတော့ NLD ဗဟိုတာဝန်ရှိသူတဦးဖြစ်တဲ့ကိုမျိုးရန်အောင်သိန်းက VOE ကိုအခုလိုပြောပါတယ
်ပပတ်နေမှာရှိနေလူတူအလုံးကဒီ project ကပါတီဝင်တွေမျက်ကုတ်တော်မြင်လာတဲ့အခါမှာသူကိုယ်တိုင်စီးသွားနေတယ်မကောက်တာလို့အဆုံးဆုံးမကောက်တာလို့ဒါမျိုးကြီးတွေ့ရသူပြောပြကြပါတယ်အရင်တော့ဆိုရင်ဒီမျိုးဆိုပဲမိုက်ပြမယ်ဆိုရင်ကိုလွတ်ပြလိုက်ကြတာပဲအခုကျတော့တမိုင်ကလုံးမှာမိုက်ခုံနေကြပြီဆိုတော့လူတွေကဒီကိစ္စနဲ့ပတ်သက်ပြီးတော့မိုက်နဲ့ပြစ်ခင်ပြင်းပြီးသွားတယ်မိုက်ကိုယ်ရင်ဝင်မကောက်နိုင်အောင်မှကိုမှမဖြစ်တင်ဘူးဆိုတော့အသိစိတ်ချက်သွားတယ်။အရှင်တော်ကတော့လူတွေကမှကျင်နေရပဲ။ဒါတူကူပဲ။ကျွန်တော်တို့လည်းပါခဲ့တာပဲ။ဒီကလေးကျန်ကျင်ပြီးသွားတာပဲ။ဒါပေမဲ့အခုလိုအချိန်ဒီမှာကျတော့မိုက်မပြတ်မှမစဉ်းစားရစိတ်ကြီးစားချင်လာတယ်။ဒါပြောင်းနေရစားပဲ
။ NLD ကစတင်တဲ့ပထမဆုံးအကြိမ်တနိုင်ငံလုံးအနှံ့အမိုက်ကောက်လှုပ်ရှားမှုမှာစွန့်ပစ်တဲ့နေရာတတ်မှတ်ဖို့အခက်အခဲတွေရှိခဲ့တယ်လို့လူတို့ခြေပြုအဖွဲ့အစည်းတစ်ခုအနေနဲ့ပါဝင်ခဲ့တဲ့မြန်မာနိုင်ငံဘာသာပေါင်းစုံလူငယ်များပူးပေါင်းဆောင်ရွက်ရေးအဖွဲ့ဥက္ကဋ္ဌကိုရှိုင်းကပြောပါတယ်
။အခုကတော့ပထမဦးဆုံးအချိန်ပေါ့နော်ပထမဦးဆုံးအချိန်လည်းဖြစ်တဲ့အခါကျတော့ဒါအရင်တော့ကလှုပ်လှုပ်ထားမရှိဘူးမရှိတဲ့အခါကျတော့ဟိုအားနည်းချက်တွေကျွန်တော်တို့တွားသိရတယ်။အမိုက်ကျစ်ဖို့တော့ကိုနေရာမရှိတာနောက်ပြီးသွားတဲ့အခါကျတော့တချို့နေရာတွေမှာကျတော့စီပင်ကဝန်ထမ်းနေရာပူးပေါင်းပါဝင်တာရှိပေမဲ့တချို့နေရာတွေမှာပူးပေါင်းပါဝင်တာမရှိဘူး။မရှိတဲ့အခါကျတော့ပုံပြီးတော့အခက်အခဲတွေတွေ့ရတယ်ပေါ့နော်ကျွန်တော်ထင်ပါတယ်အခုဒီပထမဦးဆုံးအချိန်ကနေပြီးတော့မှသင်ငန်းစာရပြီးတော့နောက်ပိုင်းအချိန်တွေကျရင်အမိုက်ကောက်ပြီဆိုရင်အမိုက်မကောက်ခင်ကတည်းကအမိုက်ကျစ်ဖို့နေရာကိုပါကျွန်တော်တို့ချုပ်တင်ပြီးတော့မှသတ်မှတ်ထားတာမျိုးပေါ့အဲ့လိုမျိုးလေးလုံလာတာမျိုးတွေလည်းရှိရင်တော့ကျွန်တော်တို့အခုဒီတစ်ခေါက်ကလိုမျိုးအမိုက်ကျစ်ဖို့နေရာမရှိတဲ့ပြဿနာပို့ပြီးတော့ညှော်နေသွားနိုင်တယ်ပေါ့နော်
အမိုက်ကောက်လှုပ်ရှားမှုမှာအမိုက်တွေကိုဘယ်လိုစနစ်တကျစွန့်ပစ်ရမယ်လို့ဖော်ပြထားတဲ့ပညာပေးစာရွက်စာရင်းတွေကိုလည်း NLD ကဝင်ခခဲ့ပါတယ်။ NLD ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ရဲ့လှုပ်ဆောင်မှုနဲ့ပြည်နယ်တိုင်းအသီးသီးမှာ NLD လွှတ်တော်ကိုယ်စားလှယ်တွေဦးဆောင်ပြီးတည်သူလူထုပူးပေါင်းပါဝင်တဲ့အမိုက်ကောက်လှုပ်ရှားမှုကိုဒီဇင်ဘာလ12ရက်နဲ့13ရက်နှစ်ရက်ဆက်တိုက်ပြုလုပ်ခဲ့ပါတယ်ရှင်။